လာမယ့်နှစ်2023ခုနှစ်မှာကျင်းပဖို့မှန်ထားတဲ့စစ်ကောင်စီရွေးကောက်ပွဲကိုဆန့်ကျင်ပြီးစကိုင်းတိုင်းတွင်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိနေပါတယ်စစ်ကောင်စီလုပ်တဲ့နိုင်ငံရေးမှာပူးပေါင်းပတ်သက်မှုမလုပ်ကြဖို့ရည်ရွယ်ပြီးလှုပ်တာလို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆွမွန်ကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာဆီယနာသိမ်းမီနှစ်နှစ်ပြည့်တဲ့နောက်ပိုင်းစစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အသိအမှတ်မပြုကြဘူးအတွက်ရည်ရွယ်တိုက်တွန်းတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်လို့ဆလင်းကြီးရင်းမပင်ရွာပေါင်းစုံတပိတ်ဦးဆောင်သူကိုလွမ်းသူက VOA
မြန်မာတိုင်းကိုအခုလိုပြောပါတယ်ပြီးတော့ရွေးကောက်ပွဲကျင်းပါပြီးတော့မှာသူကဒီရွေးကောက်ခံသမ္မတလုပ်ဖို့ကြိုးစားအားထုတ်နေပေါ့နော်အဲဒါကိုလေဟိုကျွန်တော်တို့လူလူဒီအရုံကဒီလူမျိုး ဒီစကစကလုံးမဲ့အဲခင်ကြီးတို့တော့လုပ်ငန်းစဉ်မြေတို့တော့နိုင်ငံရေးလမ်းစဉ်ကျွန်တော်တို့ပတ်သက်စရာပူးပေါင်းစရာအကြောင်းမရှိဘူးအဲအဲ့တော့မှတတိယအရေးကြီးဆုံးကတော့စစ်ကောင်စီကိုနိုင်ငံရေးရထွက်ပေါ်ဖို့ပြီးဖို့ကအရေးကြီးဆုံးကဒီရွေးကောက်ပွဲကိုရရနီးလန်းတဲ့ကျွန်တော်တို့ကမပတ်သက်ကြဘူးလူလူတွေကအတိတ်မှာမပြုကြဘူးလောကမှာမပူးပေါင်းကြဘူးဆိုတဲ့ဒီအတိတ်ပဲမျိုးနဲ့ကျွန်တော်တို
င်ဆန္ဒပြတာကိုကလေးမျိုးမှလည်းနိုဝင်ဘာလ28ရက်မနေ့တုန်းကစပြီးပြုလုပ်ခဲ့ကြပါတယ်။ဒီစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ကြောင်းဆန္ဒပြနေတာကိုဒီထက်ပိုပြီးတော့အင်အားကောင်းကောင်းနဲ့အချိန်မြင့်ပြီးတော့ပြုလုပ်သွားဖို့ရှိတယ်လို့ကလေးမျိုးတပိတ်ခေါင်းဆောင်ကိုဘိုက်ပူကပြောပါတယ်။
ကျအားလားရှင်ရဲ့ဒီကျွန်တော်တို့ရဲ့ထပ်ပေါက်ပေါ်တော့သူတို့နိုင်ငံရဲ့ထပ်ပေါက်လာရေကောက်ပွဲတစ်ခုပဲရှိတယ်အဲ့ဒီရေကောက်ပွဲအားလည်းအဲ့ဒီအပူရောင်ရေကောက်ပွဲပဲဖြစ်တာပေါ့နော်အဒါအားလုံးဒီရဲ့တိုင်းပဲပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလေးတွေတန်းဆန်တည်သူတည်ရလုံးနေတယ်အဲ့ဒီရေကောက်ပွဲကိုမထောက်ခံဘူးဒါပြီးတော့ကျွန်တော်တို့တည်သူတည်ရလုံးမျော်လင့်နေအစ်မနဲ့ဆယ်ရီလီမိုကိုရှိပြီးအောင်စုပန်းနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ချင်းနဲ့ကျွန်တော်တို့ဒီနေ့ဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါဗျာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမနေ့ကစရဲတာဟုတ်ကဲ့နောက်ပိုင်းလည်းဒီကျွန်တော်တို့ကလေးဒေတာမှာရှိတဲ့ဒီကလေးဒေတာတော်ဝင်လုံးမှာရှိတဲ့ဒီဒူတေလုံးနေနဲ့ညီမျိုးမျိုးလူထုအများအများပြနေတော့ကျွန်တော်တို့ဆက်လက်ပေါ်ဆောင်သွားဖို့ဒါကြောင့်အဲ့ဒီရွေးကောက်ပွဲမထောက်ခံချောင်းချောင်းအဲ့ဒီရွေးကောက်ပွဲကိုမချိုးဆိုချောင်းပြတာဖို့နဲ့ဆက်လက်အချိန်ဘုံနဲ့ပေါ်ဆောင်သွားဖို့ရှိတယ်ဗျာဟုတ
်မြေပြင်မှာဆန္ဒပြလှုပ်ရှားမှုတွေမလုံနိုင်ကြတော့တဲ့စစ်ကောင်စီကနေထိန်းချုပ်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲမှာမပါဝင်မှုမပူပေါင်းမှုအတွက်ထိရောက်တဲ့နှိုးစော်တိုက်တွန်းမှုတွေလုပ်နိုင်ဖို့ကိုလည်းစ조사နေကြပါတယ်လို့ဆလင်းကြီးမြင်းမပင်ကြေးရွာပေါင်းစုံတပိတ်အဖွဲ့ကကိုလွမ်းသူကအခုလိုပြောပြပါတယ
်ဒီမြေပြင်တပိတ်လှုပ်ရှားမှုတခုလဲဆိုရင်တော့ကျွန်တော်ထင်နေဒီတပိတ်လှုပ်လို့မရတဲ့ဒေတာကတပိတ်လှုပ်ရှားမှုတွေမရှိတဲ့ဒေတာတော်လည်းအကြောင်းကြောင့်တော့ဒီအားနည်းနေဒေတာပြီးရင်ဒီအကြပ်ပါစစ်အုပ်စုဟိုဒီကြီးထုတ်ထားတယ်ပေါ့နော်နေရာမျိုးတွေမှာရှိတဲ့လူထုကတော့ကျွန်တော်တို့ပါလို့ပေးရမယ်ဆိုတော့သတင်းမီဒီယာတို့ပါလို့ကနေကျွန်တော်တို့ပေးရမှာပေါ့လေဆိုတော့ဘလော့ရဲ့လှုပ်ရှားမှုဒီ strike တခုလေရဲ့လှုပ်ရှားမှုသက်သက်ဆိုရင်တော့ဒါအဲ့တော်လေးအားကောင်းတဲ့ data လူထုကတော့သိကြတယ်ဟိုအမှုပေါင်းပေါ့လေတိုးတော့ခုနကပြောတဲ့အမပြောသလိုပဲအချောင်းချောင်းကြောင့်ဟိုလှုပ်ရှားလို့မရတဲ့ data လူထုကကျတော့ဟိုသတိပြုမှုရတယ်လို့ရှိတယ်ဒီမျိုးကအဲ့တော့အကုန်လုံးတော့ကျွန်တော်ဒီလက်ရှိလှုပ်ရှားမှုတခုလေတော့အကျိုးအလုံးလောက်ကျုံနေတဲ့အကျိုးတရားမှုမရနိုင်ဘူးပေါ့လေအဲ့တော့ကြောင့်တော့ကျွန်တော်တို့ကဒီနီးနာဆိုပေါ့ဒီမြေပြင်ရောဒီမီဒီယာတွေရောဒီပလက်ဖောင်းပေါင်းစုံကနေကျွန်တော်တို့ဒီသွားမယ်ဆိုရင်တော့အဲသတိပြုလာနိုင်တယ်လို့မြင်တယ်ပေါ့နော
်စစ်ကောင်စီကနေပြုလုပ်ခြင်းပါမယ်ရွေးကောက်ပွဲကိုဆန့်ကျင်ကြဖို့နှိုးစော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုသခိုင်းတိုင်းတွင်းကကလေးမုံရွာရင်းမပင်ဆလင်းကြီးကဏီချောင်းစတဲ့ဒေသတွေမှာဒီလနိုဝင်ဘာလကနေစပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲတွေကိုနောက်နှစ်ဩဂုတ်လလောက်မှာလုပ်နိုင်အောင်ရည်မှန်းထားပြီးတော့ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်ဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောထားပါတယ်မြန်မာလူခွေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့စစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲဟာအတုအယောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိပါဘူးဆိုပြီးပြောဆိုထားပါတယ်ရှင်
မဆမွန်တင်ပြပေးခဲ့တာပါခင်ဗျာ